မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများအစီအစဉ်မှာတပတ်အတွင်းထုတ်လွှင့်ခဲ့တဲ့သတင်းတွေကမီဒီယာနဲ့ပတ်သက်လို့ပြောကြားကြတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ကောင်းထုတ်တင်ပြလိုပါတယ်လူမှုရေးမီဒီယာဖြစ်တဲ့ Facebook ကိုမွတ်စလင်တွေစီးမိသွားပြီလို့ဥဝိရသူကမိန်ကြားလိုက်ပါတယ်ဝိရသူ Facebook အကောင့်နဲ့ဆာမျက်နှာ page အပိတ်ခံရတဲ့အတွက် Facebook ကိုမွတ်စလင်တွေစီးမိသွားပြီလို့ဇွန်လ10ရက်နေ့ကထွက်ပေါ်လာတဲ့ဗီဒီယိုတစ်ခုမှာဥဝိရသူကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်တလားပြည့်လို့ပြန်ပွန့်လာရင်လည်းမသိကြပါဘူးဘာကြောင့်လဲဆိုရင်ဖေဖို့တင်တခုလုံးမွတ်စလင်လက်အောက်ချက်ရောက်သွားတော့ပါပဲဖေဖို့ကိုမွတ်စလင်နေစီးမိသွားပါပြီ
ဥပဒေသူမိန်ကြတော့တာပါအမျိုးသားရေးလှုပ်ရှားသူတွေကတိုင်းပြည်လုံခြုံရေးနဲ့အမျိုးသားရေးအတွက်ဘာကြောင့်စိတ်ပူပန်နေကြတယ်ဆိုတာကိုအစိုးရကသိရှိအောင်ပြုလုပ်ပြီးဖြေရှင်းပေးတဲ့နယ်လို့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောရေးဆိုခွင့်ရှိသူဦးနန္ဒာလှမြင်ကပြောလိုက်ပါတယ်ဇွန်လ12ရက်နေ့ကကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အောက်မြန်မာပြည်2010ပြည့်နှစ်လွတ်တော်ကိုယ်စားလှယ်ဟောင်းနေတဲ့ပါတီဥက္ကဋ္ဌဦးတန်းထေးတို့ရန်ကုန်တိုင်းဒေသကြီးကြံ့ခိုင်ဖွံ့ဖြိုးရေးပါတီရုံးမှာတွေ့ဆုံပြီးတဲ့နောက်သတင်းစာရှင်းလင်းပွဲမှာဦးနန္ဒာလှမြင်ကအခုလိုပြောပြတာဖြစ်ပါတယ
်။တို့အနေနဲ့ပြောချင်တာကဘာလဲဆိုတော့ဒီနေ့အမျိုးသားကြီးအတွက်ရန်ရှိသူပြည်သူတွေအရန်စစ်ကူတွေစစ်ကူတို့အတွက်လည်းဒီနေ့အမျိုးသားကြီးတက်ကြွတရားခဲ့သူတွေကဒီလည်းအမျိုးမျိုးနဲ့ကြိုးစားနေကြတယ်။ဒီရဲ့အရင်မြစ်ကိုအစိုးရကသိအောင်ကြိုးစားပြီးတော့မှဘာကြောင့်အကြောင်းအမျိုးသားကြီးသမားတွေကစစ်ကူတွေနဲ့ဒီသူတို့အရင်ထဲမှာရှိနေတဲ့ကိုပြေသောကတင်ကိုသူတို့အခုတွေကပါလေအဲ့တော့အစိုးရကသိပြီးဖြစ်ရှင်းပေးလိုက်ရင်ဒီကိစ္စကအတိုင်းအတာဖြစ်ရှင်းသွားတယ်။ဒါကြောင့်အစိုးရကဒီကိစ္စကိုငွေငွေဆန်ဆန်အရေးကြီးဆောင်ရွက်ပြီးလို့ပြောတယ်လို့ကျွန်တော်ဒီနေ့ပြောလို့ရပါဘူး။
ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဥနန္ဒာလှမြန်ပြောသွားတာပါ။သတင်းမီဒီယာသမားတွေဟာအိမ်ဆောင်ခွေးသာဖြစ်ပြီးတော့ကြီးကန်းမဟုတ်ပါဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဖွဲ့ဝင်ဦးအောင်လှထုံးကပြောကြားလိုက်ပါတယ်။ဇွန်လ14ရက်နေ့ကစစ်တွေမြို့ဥက္ကဋ္ဌခန်းမှာပြုလုပ်တဲ့မန္တန်ကြီးလေးရဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လှထုံးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။သတင်းသမားဟာခွေးချစ်ပေးသက်ပါ။တင်ပေါ်တက်စရာမလိုပါ။သူတစ်ဖက်ရဲ့လက်ကင်တော်လေးဖြစ်စရာမလိုပါ။ကျွန်တော်တို့မီဒီယာလောကမှာတင်စားတာကတော့အိမ်ဆောင်ခွေးလို့တင်စားပါတယ်။ဟိုအင်္ဂါဦးဝင်းထင်ပြောသလိုကြီးကန်းလည်းမဟုတ်ပါကျွန်တော်တို့ဟာအိမ်ဆောင်ခွေးဆိုတာဟောင်းရမယ်ခံကိုလွန်အောင်စောင်းရမယ်တာလွန်အောင်စောင်းရမယ်သဘို့သခွက်မြင်အောင်ရမယ်အဲ့ဒီဟာပါပဲလက်ကင်တူကတော့တူတယောက်ရဲ့ခပိုက်ဆောင်ပါအဲ့ဒါကိုလည်းကျွန်တော်ရဲ့ညီငယ်တွေကိုအလေးနဲ့ထားပြောလိုပါတယ
်ငွေစက်ကူအတုကိစ္စမှာနောက်ကျောင်းပြန်လိုက်တာတွေကခါပြတ်နေသလိုလက်ထဲကင်သုံးတဲ့သူတွေကိုအဓိကပြဿနာမရှာစေခြင်းပဲငွေစက်ကူအတုတွေအမှန်တကယ်ထုတ်လုပ်နေသူတွေကိုရှာဖွေဖော်ထုတ်စေခြင်းပါတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစီရတော်ကပြောကြားလိုက်ပါတယ်။ဇွန်လ13ရက်နေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာဦးဖြိုးစီရတော်ကအခုလိုပြောရတာဖြစ်ပါတယ်
။ End user ဖြစ်တဲ့ဒီတာမန်ပြည်သူတွေရဲ့ငွေဘဏ်အပ်တာလို့ဖြစ်ရင်ငွေလွှဲတာလို့ဖြစ်ရင်အဲ့လိုမျိုးအချိန်မှာငွေစက်ကူအတူပါလာလေဆိုရင်နောက်ဆုံးပြဿနာတက်တာလာအပ်တဲ့သူပဲပြဿနာတက်တယ်။အဲ့တော့ကျွန်တော်ရိုးရိုးလေးစဉ်းစားကြည့်အောင်ဗျာ။ကျွန်တော်ဒီဘဏ်တစ်ခုမှသွားပြီးတော့ငွေကြီးကိုအပ်တယ်ဆိုလို့ရှိရင်ဒီကြတယ်ဗျကျွန်တော်ကိုယ်တိုင်အတုလုပ်တယ်ဆိုတော့ကျွန်တော်ခါမှာသွားအပ်မှာဖြစ်ပြီးကြာကျွန်တော်တခြားတနေမှာပဲသုံးပါဘူးအဲ့တော့ဘာမှလာအပ်လိုက်လို့ငွေကြီးအတုဆိုတာကိုဆက်စည်းပုံပေါက်တယ်ဆိုရင်ဘာပဲပြောပြောဒီပုံကူဒီဟိုတန်လျာရဲ့အကျိုးကိုခံစားဖို့ရှိရမယ်အဲအခုလက်ရှိနေထားမှာကတော့ပြဿနာတက်တယ်ဆိုတာထက်ပေါ့နော်ဟိုလုပ်ငန်း process တွေအရာကိုအလုံးရှုပ်ပြီးတော့မှဟိုအလုံးရှုပ်ခံနေရတာကတော့နောက်ဆုံး end user ဖြစ်နေတယ်ပေါ့လေအဲ့တော့ဒီဟာလေးကိုတော့ဒီလေးဝင်ဌာနလေးအနေနဲ့လည်းဒီခံယူချက်လေးနဲ့လောက်ကန်ဆောင်ရမယ်ဆိုလို့ရှိရင်တော့ကိုပြီးတော့ရှေ့ရောက်နိုင်မှုလို့ယူဆပါ
ဒါကတော့ဥဖြိုးစရာတော့ပြောကြတော့တာပါမီဒီယာဆိုတာသောရတင်လို့မရပဲသတင်းမီဒီယာစရုဒ္ဓမန်နိုင်ကြီးတည်တံ့ခိုင်မြဲနိုင်ဖို့အတွက်ကျွန်တော်တို့ကအရင်ဆုံးထောင်ချခံခဲ့ပြီးရည်တည်ခဲ့တာပါလို့ဝန်ကြီးချုပ်ဥဖြိုးမင်းသိန်းကပြောပါတယ်ဇွန်လ9ရက်နေ့ကရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှာပြုလုပ်တဲ့အစိုးရအဖွဲ့တစ်နှစ်ပြည့်သတင်းစာရှင်းလင်းပွဲမှာဥဖြိုးမင်းသိန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်မီဒီယာဆိုတာသောရတင်တင်လို့မရပါဘူးဘာလို့အမှန်တရားအတွက်လူထုကိုလမ်းပြပေးဖို့ဖြစ်ပါတယ်ဒီအခြေအနေလေးတွေအားလုံးကိုကျွန်တော်တို့ကဒီစတုဒ္ဓမန်နိုင်ကြီးတည်တံ့ခိုင်မြဲနိုင်ဖို့ဆိုတာသတင်းမီဒီယာလောကကြီးအခုလိုရပ်တည်နိုင်ဖို့အတွက်ကျွန်တော်တို့ကအရင်ဆုံးထောင်ကျခံပြီးဒီသတင်းမီဒီယာလမ်းကြောင်းလေးပေါ်မှာကျွန်တော်တို့ကပထမအဆုံးရက်ခဲ့တာပါအဲ့ဒီအချိန်ကာလတုန်းကဒီဂျာနယ်လေးစားတောင်းနေဆိုတာနိုင်ငံရေးဆိုတဲ့လမ်းကြောင်းပေါ်မှာမရှိသေးပါဘူးဟောအဲ့ဒီအတွက်အလကားရလာခဲ့တဲ့အခွင့်အရေးတွေမဟုတ်ဘူးပေးဆပ်မှုကြီးကြီးတွေနဲ့ထောင်နှခန်းပေါ်မှာဖျက်ပြီးရခဲ့တဲ့အခြေအနေတွေဖြစ်ပါတယ်
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောတော်တာပါတိုင်းပြည်အတွက်အနစ်နာခံခဲ့ပါတယ်လို့ပြောကြားသူတွေကိုကြောက်လန့်တဲ့အကြောင်းဘာဖြစ်လို့လဲဆိုတော့ဒီလိုလူမျိုးတွေဟာတချိန်ချိန်မှာတိုင်းပြည်ပေါ်အကျွေးတောင်းတယ်လို့တောင်းတတဲ့အတွက်ဖြစ်ကြောင်းဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်ဇွန်လ9ရက်နေ့ကကနေဒါနိုင်ငံရောက်မြန်မာတွေနဲ့တွေ့ဆုံစဉ်မှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်အင်ဂျာမဆိုးလို့အနစ်နာခံပါတယ်ဆိုပြီးကိုယ့်ကိုယ်ကိုပြောတဲ့လူတွေကိုခတ်ကြောက်ကြောက်ပဲ ကျမစိတ်ထဲမှာလေအဲ့လိုပြောတဲ့လူတွေကတစ်ချက်တစ်နေ့တစ်ချိန်တစ်ခါမှအကျွေးများတောင်းမလားလို့ဒီလိုလုပ်ပေးခဲ့လို့ဒီလိုဆုံးလုပ်ခဲ့လို့ဒီလိုပြန်ပြီးတော့ပေးပါလို့အဲ့လိုတောင်းမလားဆိုပြီးတော့အဲ့လိုဆိုရင်မှုတွေရှိတယ်တောင်းမလို့ကျမကိုအညစ်နာခံတယ်စသဖြင့်ပြောရင်ကျမနည်းနည်းမျက်နှာပူတယ်စိတ်ထဲမှာတမျိုးဖြစ်တယ်ကျမအညစ်နာခံတယ်လို့ကျမကိုကျမမယူဆဘူးကျမလှုပ်ချင်တဲ့ကိစ္စကိုကျမရွေးချယ်တယ်ကျမရဲ့ရွေးချယ်မှုတွေကကျမလှုပ်တယ်အဲ့တော့ဒီလိုလုပ်နိုင်တာကိုပဲကျေနပ်တယ်အဒီလိုလို့ရလို့အမြဲစိတ်ချမ်းသာတယ်လို့တော့မဟုတ်ဘူးပေါ့နော်အဲဒီလိုလို့ရတာလဲသူ့ဒုက္ခနဲ့သူရှိတာပဲဒါမှမဟုတ်ရွေးတဲ့ဒုက္ခလည်းကိုရင်ဆိုင်လိုက်ပေါ့
ဒါတော့တောင်းဆန်းစုကြည်ပြောကြတော့တာပါအခုတော့မှတ်မှတ်သားသားစကားများအစီအစဉ်ရောက်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ